စီးပွားရေးပညာရှင်ဒေးဗစ်ကတ်ဂျော့ရှူအာအန်ဂရစ်ဂွီဒိုအင်ဘန်တို့သုံးဦးကို2022ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုပူးတွဲရရှိသွားတဲ့အကြောင်းဆွီဒင်တော်ဝင်သိပ္ပံအကယ်ဒမီကဒီကနေ့တင်းနှင်းလာနေမှာကြေညာလိုက်ပါတယ
် Royal Swedish Academy of Sciences has today decided to award Sveriges Riksbank Prize in Economic Sciences in memory of Alfred Nobel with one half to David Card for his empirical
ကနေဒါနိုင်ငံဘွားဒေးဗစ်ကတ်ကိုကွန်တိုဆွာစုအခြေခံစီးပွားရေးဘာသာရပ်ကိုလက်တွေ့ပုံမိုသိမြင်လာအောင်အထောက်အကူပြုခဲ့တာကြောင့်အခုလိုနိုဘယ်ဆုပေးရတာလို့ဆွီဒင်တော်ဝင်သိပ္ပံအကယ်ဒမီကကြေညာပါတယ်စီးပွားရေးဘာသာရပ်နိုဘယ်ဆုတဝက်ကိုတော့ပူးတွဲရရှိခဲ့တဲ့ Angrit Imbanso ကိုသူတို့ရဲ့ကုန်လုံးဆက်ဆံရေးစီးပွားရေးဘာသာရပ်ဆိုင်ရာချင်းကပ်မှုနိလနဲ့ကြောင့်အခုလိုနိုဘယ်ဆုကိုချီးမြှင့်ခဲ့တာပါ။ကမ္ဘာမှာတင်ရှားတဲ့နိုဘယ်ဆုတွေကိုသိပ္ပံစာပေနဲ့ငြိမ်းချမ်းရေးဆိုင်ရာဆွမ်းဆောင်မှုတွေအတွက်နှစ်စဉ်ဂုဏ်ပြုပေးရလိမ့်ရှိပါတယ်။တခြားနိုဘယ်ဆုတွေနီးတူဒီဆုချီးမြှင့်ခဲ့တဲ့စီးပွားရေးဆိုင်ရာဘာသာရပ်ဆိုင်ရာနိုဘယ်ဆုအတွက်ကိုလည်းဆုငွေ American Dollar 1.3 သန်းချီးမြှင့်မှာဖြစ်ပါတယ်ခင်ဗျာ။